ချင်ပြည်နယ်ပူတာအိုမြို့နယ်ဘက်မှဒီရက်ပိုင်းအတွင်းတိုက်ပွဲတွေငြိမ်သက်နေတဲ့ဆိုပေမဲ့ဒေသခံ 3,000 ကျော်လောက်ဟာတောတောင်တွေထဲမှာပဲဆက်ပြီးပုန်းရှောင်နေရဆဲရှိပါတယ်။တချို့တွေကတော့ဒီမြစ်ကြီးနားနဲ့ပူတာအိုမြို့တွေကိုတင်းရှောင်နေရပါတယ်။ပူတာအိုမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ပူတာအိုမြို့နယ်မှာဖေဖော်ဝါရီလဆန်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနောက်ဒေသခံတွေအများစုသိမ်းရှောင်ခဲ့တဲ့ကျေးရွာတွေကတော့လုံရှာရံနဲ့စွန်ပီယံရွာတွေဖြစ်ပါတယ်။ဒီကျေးရွာတွေကထောင်ထဲချီတဲ့ပြည်သူတွေဟာတောတောင်တွေအတင်းကိုသိမ်းရှောင်နေခဲ့တယ်လို့အချို့ကတော့အခြားမြို့ကြီးတွေကိုထွက်ခွာသွားခဲ့တာပါ။လက်ရှိအခြေအနေမှာပူတာအိုမြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ရွာသားအများစုဟာနေရက်မပြောင်းသေးပဲတောတောင်တွေထဲမှာဆက်လက်ပုန်းခုန်နေရဆဲဖြစ်ကြောင်းဒေသခံသူက VOA ကိုပြောပါတယ်။အဲ
တချို့ကရွာပြန်ပြောင်းတာရှိတယ်။အများပိုင်းကတော့မပင်နေတယ်အဲဒီချိုအမကြီးနာဒီချိုအဘေကောပေါမီယာတကဖြေးကြတယ်ဆိုတော့မခံမနိုင်ဘူးအများကြီးအဲအဖေလည်းမတူဘူးတရက်ကနဲ့တရက်ကကခဏရတရာပေါ့
လုံရှာရင်ကြီးရမှာရက်ကွက်17ခုရှိပြီးရက်ကွက်အလိုက်ကိုအစုနဲ့ကိုတင်းရှောင်နေတာကြောင့်စင်းရင်အတိအကျမသိနိုင်ကြောင်းပြောသွားတာပါဒီရက်ပိုင်းအတွင်းတိုက်ပွဲပြင်းထန်ခဲ့တဲ့စွန်ပီယံကြီးရဘက်ကအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်အခုစွန်ပီယံကွာမှာပဲဟောစစ်ချက်ကအင်းတရားနဲ့ကြတယ်လို့ကာသမားကလည်းပြောကြတယ်။စင်တူအောင်စကားကအခုစစ်တပ်ကပြန်တစ်ခေါက်ပြန်တင်းလာ။ပမာစစ်သားတွေပေါ့ပင်ရှင်နေမရှိတော့တောထဲမှာပဲရှိတော့တိမ်မာကပမာစစ်သားတယောက်တယောက်နေတာပေါ့
။ဆွမ်ဘီယန်နဲ့အမ်ဘီယန်ကျွာကတိုက်ပွဲကြောင့်တောထဲကိုတင်းရှောင်နေတဲ့ရွာသားတွေကိုစစ်ကောင်စီတပ်သားတွေကနေရက်ပြန်လာရင်ပြစ်တက်မယ်ဆိုတဲ့သတင်းတွေကချင်သတင်းမီဒီယာတွေမှာဖော်ပြတာတွေရှိခဲ့ပါတယ်။ဆွမ်ဘီယန်ရွာသားတူကတော့လက်ရှိသူတို့အခြေအနေကိုအခုလိုပြောပြပါတယ်။
因为观众观的一般吧我这么我不怕这样一样说的起码我大一点的你去那边去那里去去那边去那里去那么我妈妈我大一点没去过我啥办法不会找妈妈你去那去那个观众去给我爱妈妈我不怕给你们家哦给你们走哪你干嘛那个地方应该我们啊放的最初就是这样的多那个公农的话公家居中心那个地可以嘛你听到没有我说一段
လောလောဆယ်တောတောင်တွေရဲ့ပုံအောင်နေသူဟာတထောင်ဝန်းကျင်လောက်ရှိပြီးမြကြီးနားကိုတထောင်ကျော်နဲ့ပူတာအုပ်ကို100လောက်တင်းရှောင်နေကြောင်းနဲ့နောက်တလားလောက်ကြာရင်တောထဲမှာပုံအောင်နေသူတွေဟာရိခါပြက်လက်တော့မှဖြစ်ကြောင်းပြောပါတယ်ပူတာအုပ်မျိုးကလူမှုကယ်ဆယ်ရေးအသင်းကရရှိတဲ့စည်ရင်အရတော့ဆမ်ဘီယန်ရွာကတောတောင်တွေထဲမှာပုံအောင်နေသူ900ကျော်ရှိပြီးလုံရှာရင်ရွာကတော့2500ကျော်လောက်ရှိကြောင်းသိရပါတယ်လူမှုကယ်ဆယ်ရေးအဖွဲ့ဝင်တူကတော့ဆွမ်ပီယံရွာနေရင်ကပစ္စည်းတွေတင်းယူရဲဆိုတဲ့တဲ့င်းကိုအတိမပြုနိုင်သေးကြောင်းဒါပေမဲ့ကြက်ဝက်စတဲ့အိမ်မွေးတရိတ်ဆန်တွေဖမ်းယူတက်ဖြတ်စားရဲဆိုတော့ကြားသိရကြောင်းပြောပါရယ်ဖေဗူလာ1ရက်နေ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့လုံရှာရန်ဆွမ်ပီယံနဲ့ရှင်ကပ်ဘွန်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးဆွမ်ပီယံစခန်းကိုတင်းယူခဲ့တာပါဒီလ3ရက်နေ့မှာတော့စစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်ပြီးနောက်ဆွမ်ပီယံတပ်စခန်းကိုပြန်လည်သိမ်းယူခဲ့တာလည်းဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းစစ်ကောင်စီနဲ့ KIA PDF ဖူးပေါင်းတပ်တွေအကြားမှာမိုးညင်းမိုးကောင်းနဲ့ရွှေကူစတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ။